ဲ့ဒီရှန်တိုင်းသားများဒီမိုကရက်တစ်ပါတီပေါ့နော် SNDP ကနေပြီးတော့ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SLND ကိုပေါ့အငယ်ပြောင်းရွှေ့လိုက်တဲ့အပေါ်မိုးမောင်းမဲဆန္ဒနယ်ကပဲဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစော်ထွန်းကရွေးကောက်ပွဲကော်မရှင်ကိုတိုင်ထားတယ်လို့သမီးတို့သိရပါတယ်ရှင်။ဘာကြောင့်များတိုင်တန်းထားတယ်လို့အငယ်ကြားသိရပါလဲရှင်
။တို့ပြောရရင်တော့ကျွန်တော်ကပါတီကူးထားတဲ့ဟိုဘက်ပါတီအချင်းချင်းတို့ကမတည့်ကြလို့အဲ့တော့ပါတီကိုကူးထားလို့အဓိကအဲ့ဒါပါပဲ
။ဒီပါတီနှစ်ခုကြားမပြေလည်မှုတွေကရောဘလို့အခြေအနေတွေများရှိနေလဲရှင်
။ရှင်နေရတော်တော်များပါတယ်တော်တော်များတယ်ဆိုတာပုဂ္ဂိုလ်ကြီးအပိုင်းလက်ပါမယ်ဟိုနိုင်ငံရေးခံယူချက်ချင်းမတူညီလို့ပြန်လဲပေါင်းစည်းရေးအတွက်လည်းဘလို့မှညှိနှိုင်းမရတဲ့အခြေအနေမျိုးမှာရှိတယ်အဲအကြောင်းမျိုးမျိုးအများကြီးရှိပါတယ်ကျွန်တော်ထင်မြင်ယူဆတယ်ဆိုတာထက်ရပ်ဖြူပါတီကအထွေထွေသူရင်မှုဦးဆိုင်လာကြောနေပြီးတော့မှကျွန်တော်ကိုပြောပါတယ်ခမည်းတော်ခမည်းထပ်ပြီးတော့အေးဆေးနေနေလို့ရှိနေဘာမှမဖြစ်ပါဘူးတဲ့အဲ့ထက်ဝင်သွားလို့မကျေနပ်လို့ပါတီထဲမှာရှိတဲ့သူအဆွန်ရောက်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့မှအဲ့လိုလှုပ်ဆိုပြီးမှအဲဆိုတော့ငါနေတဲ့သူကတော့အဲငကူအမဟိုဖြစ်နေတဲ့ရှင်နဲ့လူငိုရှင်ရဲ့နဲ့လက်နဲ့တို့ဆိုလို့ပေါ့အဲ့မျိုးလောက်တော့သူကနေပြီးတော့မှငါပီတူတွေရှိရနေလက်မတောင်းခံတာပေါ့ဒါပေမဲ့အဲ့လက်မဆိုတာလည်းပဲပီတူတွေကတကယ်တကယ်ရောနားလေငိုရှိဘူးဆိုတာကျွန်တော်ယုံကြည်တယ်ဘာလို့ဆိုတော့ကျွန်တော်ပေရခံပီတူတွေကဘာမှနိုင်ငံရေးအသိမြင်လည်းဘာမှမရှိဘူးသူလက်မထိုးခိုင်းတယ်ဆိုတာဘယ်လိုကြောင့်လဲထိုးတယ်ဆိုတာလဲဟောဒါတော့ကျောမေးစရာတခုရှိတာပေါ့နော
်ရွေးကောက်ပွဲကော်မရှင်ဘက်ကရောအန်ကက်စီကိုဘလို့အကြောင်းကြားမှုမျိုးရှိနေလဲရှင
်ဘာမှတော့မကြားသေးပါဘူး
ကော်မရှင်ကအကြောင်းကြားလာမဆိုရင်အငဲအနေနဲ့ပေါ့နော်ဘလို့ခြေပသွားဖို့များရှိမလဲရှင
်ရှိပါတယ်အကျိုးအကြောင်းတွေအများကြီးအခုကကျွန်တော်ထွက်တာနော်သူတို့ပြောဖို့အရာပေါ့လေပြည်သူတွေကကျွန်တော်အဲ့ဒါပြောင်းသွားတာကိုသူတို့ကိုအကြောင်းမကြားလို့မကျေနပ်လို့တိုင်တာပါဆိုတဲ့စကားကအေးမရအဖတ်မရတဲ့စကားဖြစ်ပါတယ်ဘလို့ဆိုတော့ကျွန်တော်ထွက်တာကြာပြီလေအမှန်တကယ်ပြောမှဆိုရင်ထွက်တာနိစ္စကလေးအနေကိုကြာပါပြီအခုမှပဲတရားဝင်ထွက်တာပါထွက်တာနိုဝင်ဘာလ20ရက်တကြိမ်30ရက်တကြိမ်ပေါ့လေရွေးကောက်ပွဲကော်မရှင်ကိုတခါပါတီဌာနချုပ်ကိုတခါခွဲပြီးတော့မှနှစ်ခါတလအတွင်းထဲမှာပေါ့နော်တရားဝင်တင်တယ်ကျွန်တော်ထပ်ပြီးတော့3လကြာတဲ့ခါကျမှသူတို့ကပြန်ပြောသူတို့ကိုမပြောဘဲနဲ့ပါတီကူးသွားတယ်ဆိုတဲ့စကားကတော့ဒါအင်မတန်မှဟောဖြစ်တဲ့စကားပါကျွန်တော်ထွက်တာ3လကြာမှကျွန်တော်ကူးသွားတာလေအဲ့တော့ပြောစာအကြောင်းလဲဘာမှမရှိဘူးလို့ကျွန်တော်ထင်တာ
အငဲအနေနဲ့ပေါ့နော်ရှန်တိုင်းသားမြတ်ဒီမိုကရက်တစ်ပါတီကနေပြီးတော့ရှန်တိုင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ကိုပြောင်းလိုက်ရတာကြတော့ဘလို့အခြေအနေတွေကြောင့်လဲရှင်
နံပါတ်၁ကတော့ဒီပါတီဟာကျွန်တော်ကချင်ပြည်နယ်အတွက်ဆိုရင်တော့တုံးဝစားမပြုတ်နိုင်ဘူးလို့ကျွန်တော်အနေနဲ့ယုံကြည်လို့နံပါတ်၂ကကိုယ့်ရဲ့မြို့နယ်ထဲကအလို့အဖွဲ့တွေဟာပြည်သူအတွက်ကိုကျွန်တော်နေလာခဲ့တာ၄နှစ်တာကာလပါတီဝင်နေရလဲပဲဒေသခံပြည်သူတွေနဲ့ချစ်ဆက်ပြီးမှဘာတစ်ခုမှတယ်ဆောင်လာပြီးမှတင်ပြရတာမျိုးတစ်ခုမှမရှိပါဘူးကျွန်တော်လွတ်တော်မှာတင်ပြတာဆွေးနွေးတာတွေဟာအလုံးဟာကိုယ့်ဟာနဲ့ကိုယ်လွတ်ခဲ့တာဖြစ်ပါတယ်ဒါကြောင့်မို့မထူးပါဘူးလို့တတိယလာလို့ရဲ့ကျွန်တော်ပြတ်တည်ခဲ့တာဖြစ်ပါတယ်ဒါအခုမှပဲတရားဝင်ထွက်တာပါ
ဒီ SNDP ကြားဖြူပါတီဘက်ကနေပြီးတော့လွတ်တော်ကိုယ်စားလှယ်18ဦးလောက်ပေါ့နော် SNLD ကြားကောင်းပါတီဘက်ကိုပြောင်းရွှေ့ပြီးဖြစ်တယ်လို့လည်းသိထားပါတယ်အခုအငယ်ပြောင်းရွှေ့တဲ့အခါမှာဒီလိုတိုင်တန်းမှုတွေဖြစ်လာတာကြတော့ဘာကြောင့်လဲရှင်
ရှမ်းပြည်အနေထားနဲ့ကျွန်တော်ကချင်ပြည်နယ်အနေထားနဲ့မတူဘူးလေရှမ်းပြည်အနေထားကြတော့အောက်ခြေကနေပြည်သူတွေကိုယ်တိုင်ကိုယ်မတချို့တွေကလုံးလုံးကိုနှုတ်ထက်ဖို့ကြားကောင်းထက်ဝင်ဖို့တောင်းဆိုတာရှိတယ်ကျွန်တော်ကချင်ပြည်နယ်ကကြတော့အဲ့လိုမျိုးနိုင်ငံရေးအသိအမြင်ဗဟုသုတလည်းလည်းနည်းပါတယ်ရိုးရိုးသားသားတောင်းသူလည်းလှုပ်တဲ့လူတွေပဲများတယ်ဘယ်လိုလှုပ်လို့လှုပ်ရမှန်းဆိုတာသူတို့ကောင်းကောင်းကကနနနားမလည်ဘူ
းခြေကံဥတွေအရာကြတော့လွတ်တော်ကိုယ်စားလှယ်ပြန်လဲရုပ်သိမ်းခွင့်မှာကြတော့မဲဆန္ဒနယ်ရဲ့တရားကိုင်နှုံးလူတူကပေါ့နော်အဲ့ဒီလွတ်တော်ကိုယ်စားလှယ်ကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုရမယ်ဆိုတဲ့အချက်လည်းပါတယ်ဒီတိုင်တန်တဲ့အထဲမှာကြတော့လူဦးရေ900ရဲ့လက်မှတ်ပါတယ်ဆိုတော့အင်္ဂရုတ်ဒီမိုးမောက်ဒေတာကဒေတာကန်လူတူရဲ့တရားကိုင်နှုံးရှိလားဒီကိစ္စဘယ်လိုဖြစ်လာနိုင်မလဲ
အဲ့ဒါတော့ခြေကဥပဒေမှာဒါအပိုင်းခအနေနဲ့ပြောတာလေကစည်းမှာလည်းရှိတယ်သို့တော်ကိုယ်စားလှယ်တယောက်နိုင်ငံတော်ရဲ့ပုံကံမှုခြေကဥပဒေချိုးဖောက်တယ်နောက်အရေးချင်းပြည့်ရွံ့တယ်ငါးချက်ရှိပါတယ်အဲ့အကြောင်းတရားတော်နဲ့ပြည်သူလူထုကနေပြီးတော့မှတိုင်တန်းလို့ရတယ်ဆိုရင်မှပါတယ်လေအဲ့အထဲမှာကျွန်တော်တခုမှမနှိမ့်ဆူးမှုလို့ကျွန်တော်ထင်တာပဲတာဝန်မကျေမှုတွေပြောမှလားပါတီကူပြောင်းလာတာကိုမကျေနပ်လို့နှုတ်ထွက်ခိုင်းတာဥပဒေမှာပါတီမပြောင်းရလို့ရှိသလားအဲ့ဥပဒေမှာအဲ့ဒါပါတီကူပြောင်းလို့ဒါဟာဖြစ်တဲ့ဆိုရင်တော့ဒါကတော့ခံယူမှာပေါ့ကျွန်တော်ပြောင်းလို့ပဲခံယူမှာ
အကဲအခုလို့ဖြေချပေးရ RF ရကျေးဇူးတင်ပါတယ်ရှင
်ဟာကျွန်တော်အနေနဲ့လည်းတန်းချက်အလွန်ကျေးဇူးတင်ပါတယ်